ရန်ကုန်မြို့မှာတော့ဒီကနေ့ဆန္ဒပြပွဲကိုစစ်တပ်ကနေအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်ဆန္ဒပြလူငယ်6ဦးထက်မနည်းအဖမ်းဆီးခံခဲ့ရပါတယ်။မန္တလေးမှာတော့လျှက်စစ်မီတာရုံးတစ်ခုမှာပောက်ကွဲမှုဖြစ်ခဲ့ပြီးတော့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီအခြေအနေတွေကိုစူးစီးပြီးရန်ကုန်ကပေးပို့တဲ့တင်မမြတဲ့ခြင်းအောင်ပြပြပေးပါရှင်။
ဒီကနေ့မနေ့အစောပိုင်းကရန်ကုန်တာမွေမြို့နယ်ယူစနာပလာဇာနာမှာလုပ်တဲ့အာဇာနီနေ့အကျိုးစစ်အနာရှင်စံကြည်ဆန္ဒပြစစ်ကြောင်းကိုစစ်တပ်ကအင်အားအလုံးရင်းနဲ့ပြစ်ခတ်ဖြိုခွဲခဲ့တာကြောင့်လူငယ်6ဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။ဒီကနေ့လုပ်မယ့်ဆန္ဒပြပွဲအစီအစဉ်လေးပေါက်ကြားသွားပြီးတဲ့နောက်နေရာရွှေ့ပြီးတော့လုပ်ခဲ့ပြီးမယ်အခုလိုပြစ်ခတ်ဖြိုခွဲပြီးတော့ဖမ်းဆီးခံခဲ့ရတာလို့ဒီကနေ့သပိတ်စစ်ကြောင်းမှာဥဆောင်ပါဝင်သူတူကဒီလိုပြောပါတယ
်။မနေ့ကတော့ကျွန်တော်၈နိုင်ကျော်ဒီအနာဂါလမ်းပေါ်မှာကျွန်တော်ဒီသပိတ်တော်အားရှိရသေးလား။အဲဒီသပိတ်ကိုကျွန်တော်ပုံမှန်ဆိုကျွန်တော်ဒီသပိတ်လုပ်တဲ့နေရာမှာကျွန်တော်ရှင်းရအောင်အဲ့တော့အများကြီးရှင်းရတယ်မနေ့ကတော့ကျွန်တော်ရှင်းရအောင်အဲ့လိုဒီညလုံးနဲ့မှာအပြင်မှာဆက်ပြီးရကျွန်တော်ဆောက်ကျွန်တော်ပထမဆုံးဆောက်ပြီးတော့ Google Map နေရာမှာဒီလိုတို့ရရတို့ random ready ကိုဆောက်ရလင်းနေဘူးအဲ့လိုမျိုးဆောက်လင်းနေတဲ့ဖုန်းကြီးစစ်တိုင်းပါနေတယ်ပြီးတော့အဲ့လိုမျိုးစစ်တဲ့ချိန်မှာမရောက်ဆိုင်နိုင်ရကြအဲ့တော့အတူတူလေးနေရာလေးပေါ့အဲ့ဒါနဲ့ကျွန်တော်ဒီတပိတ်နေရာမှာသူတို့ဝင်ပြီးတော့ကျွန်တော်ကဒီယူဇနာပလာဇာကိုချောင်းပြောင်းလိုက်တယ်ဘယ်မှာပြောင်းလဲပြောင်းလဲယူဇနာပလာဇာရှိနေကျွန်တော်အချိန်15ဆက်ကလောက်ပဲရအောင်ရပြီးတော့ကျွန်တော်မကြောက်စစ်ကားခဏစီရောက်လာရင်အဲ့လိုဖြစ်ခွင်းနိုင်လို့ဖြစ်လာတယ်။ကောင်းလေးဆုံးသောနဲ့ကောင်းမလေးကဆိုင်ဆိုင်နဲ့ဝင်ကြည့်ရချင်တယ်။အဲ့ဆိုင်ကြီးဝင်သွားတာနောက်ပြီးတော့ကျွန်တော်အဲ့၅ယောက်ချက်ဆိုင်ကနေအခုတည်း၆ယောက်ကအတူကြီးလေးရတာပဲ
။လူငယ်အင်အား50နီးပါးလောက်နဲ့လူမျိုးကြီးဝါရဖေရှားကြအာဇာနီဟာကိုဥမကဆိုတဲ့ခေါင်းစည်းစာတန်းကင်ပြီးအာနာရှင်ဆန့်ကျင်ရေးချစ်တဲ့ဆန္ဒပြခဲ့ကြတာပါ။စစ်ကောင်စီကကိုဗစ်ကူးစက်မှုတွေတိုးလာနေတာကြောင့်ဇူလိုင်လ18ရက်စနေနေ့ကစလို့ရုံးပိတ်ရက်ရှိ9ရက်ဇက်တိုက်ပိတ်ထားပြီးတော့မလို့အပ်ပဲအိမ်ပြေမထွက်ကြဘူးနဲ့မလိုက်နိုင်ရင်တဘာဝဘေးရနေတာစီကာကွယ်ရေးဥပဒေအရအရေးယူမယ်လို့ထုတ်ပြန်ထားတာရှိပါတယ်။ဒီလိုထုတ်ပြန်တာကဇူလိုင်လ19ရက်အာဇာနီနေ့နဲ့ပြီးတဲ့အချိန်မှထုတ်ပြန်တာဖြစ်တဲ့အတွက်ဒါဟာစစ်ကောင်စီကပြည်သူ့ရဲ့အာဇာနီနေ့မှာဆီယနာရှင်ဆန့်ကျင်လှုပ်ရှားမှုတွေအများကြီးမလုပ်နိုင်မှုရည်ရွယ်တာမျိုးဖြစ်နိုင်တယ်လို့ဆန္ဒပြခေါင်းဆောင်တူကပြောပါတယ်။မန္တလေးတိုင်းပြည်ကြီးတခုမြို့နယ်မှာတော့ဒီကနေ့မနေ့ပိုင်းကလျှက်စစ်မီတာရုံးမှာမီတာဆောင်သူတွေရောက်နေကြတဲ့အချိန်မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးထိခိုက်ဒဏ်ရာရသူတွေရှိတဲ့အကြောင်းဒေသခံတူကစီရီကိုတီးပြီးပြောပါတယ
်။ကိုယ်က9နိုင်ဆိုရဖြစ်ပါတော့။အဲဒီမီတာကဆောင်သူတွေရှိတယ်။အဲ့မှာကထိတာ10ရက်လောက်ထိ10ရက်လောက်က2ရက်ကပုံပဲရတော့ပေါ့နော်။2ရက်ကဆေးရုပ်တင်တယ်။ဆေးရုပ်တော့လိုက်ရတယ်။ဆေးရုပ်တယ်ရပါတော့။အဲ့ဒီမှာကဝန်ထမ်း2ယောက်ပါတယ်။ဒီကတာ6ယောက်ပေါ့နော်။တိတ်မရှိပါဘူးဗျာ။ဘဘူးကဖိုက်ကယ်ဒီဇိုင်းဖိုက်ကယ်ကိုချဲ့ပြီးတော့ဘဘူးရဲ့နေတင်ခွဲရ
။ရန်ကုန်တိုင်းသူဝနာမြို့နယ်ကလျှက်စစ်မီတာရုံမှလည်းဒီကနေ့ညနေပိုင်းမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့ထိခိုက်မှုအခြေအနေကိုမသိရသေးပေမဲ့စစ်တပ်တွေကလမ်းပိတ်ပြီးတော့စစ်ဆေးနေတယ်လို့သူဝနာမြို့နယ်မှာနေထိုင်သူတူကအတူတူပြောပါတယ်။စစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲဖမ်းဆီးရာတွေဆက်လုပ်နေတဲ့ကြားမှာမန္တလေးကလေးမုံရွာဖားကန့်ဒဝဲစတဲ့နိုင်ငံတော်ဝန်ကမြို့တွေမှာဆီယနာရှင်စံကြည်ဆန္ဒပြပွဲတွေဆက်ပြီးရရှိခဲ့ပါတယ်ရှင်။